မြေမြုပ်မိုင်းနဲ့ပုံစံတွေကြောင့်မြန်မာနိုင်ငံမှာမတန်ဆွမ်းဥယျာဉ်တိတိတိကျိုးလာနေတယ်လို့ပြည်ပခနဲ့လူခွင့်ရေးစောင့်ကြည့်လေ့လာသူတွေကသတိပေးပါတယ်။ဒီမနေ့ဒီဇင်ဘာလ3ရက်နေ့မှာစာရောက်တဲ့ဒီနေ့ဆိုင်ရာမတန်ဆွမ်းသူများနေ့မှာအခုလိုသတိပေးတာပါ။ရန်ကုန်ကပေးပို့လာတဲ့သတင်းပြည်စုံကိုတော့ကိုသားညုံကြွပြပါမယ်ရှင်။
စပွဲပြပခါရကြောင့်မြန်မာနိုင်ငံမှာမတန်ဆွမ်းဥယျာဉ်တိတိတဘာတိုးလာနေတယ်လို့မြို့မြိုင်းမိုင်းအုံပြမှုစန့်ကျင်နေတဲ့ရပ်သက်အဖွဲ့အစည်းတွေကပြောပါတယ်။ကျင်းနဲ့ကျင်းဒီဒေသကိုခြေခံပြီးတော့ကပ်ယူထားတဲ့စင်းတချို့အရဆိုရင်တော့2021မတန်ငယ်မှာအဲဒီဒေသတွေမှာမတန်ဆွမ်းဖြစ်မှုက 4.9 ရာခိုင်နှုန်းပဲရှိပါတယ်။အခု2023 2024မှာ 80.4 ရာခိုင်နှုန်းအထိဖြစ်ပွားနှုန်းတက်လာတယ်လို့ဆိုပါတယ်။ထဝလောက်ကမြေမြုပ်မိုင်းကြောင်ဖြစ်ပြီးတော့ကျန်တဲ့မတန်ဆွမ်းဖြစ်မှုတွေကတရက်ကြီးမှန်တာ၊လက်နက်ကြီးထိမှန်တာ၊လေကြောင်းတိုက်ခိုက်မှုတွေကြောင်ဖြစ်တယ်လို့ဆိုပါတယ်။အလားတူအခြေအနေကိုပြပကဖြစ်နေတဲ့ရှမ်းမြောက်၊ရခိုင်၊ချင်းကချင်နဲ့စကိုင်းတိုင်း၊ကင်းဟာရီတိုင်းနဲ့မွန်ပြည်နယ်တွေမှာလည်းတွေ့နေရတယ်လို့ရပ်ဖက်အဖွဲ့အစည်းတွေက view ကိုပြောပါတယ်။မြန်မာနိုင်ငံဟာကြောက်စရာကောင်းလောက်တဲ့မြို့မြိုင်းမိုင်းရဲ့အနေနဲ့ကြုံနေရပြီလို့အတူပြီးမြို့နယ်ရဲ့တပိတ်နဲ့ဒီ CDM ခေါင်းဆောင်ဆရာခိုင်စာက view ကိုပြောပါတယ်။အကြောင်းကတော့စစ်ကောင်စီဘက်ကမြို့မြိုင်းကိုအဓိကသုံးစွဲနေတယ်လို့တော်လိုင်းအင်အားစုတွေဘက်ကလည်းစစ်ကောင်စီကိုတံပြန်ဖို့မြို့မြိုင်းကိုသုံးနေတာကြောင့်လို့ဆရာခိုင်စာကပြောပါတယ်။
ဒီနွေဦးတော်လိုင်းရေးကာလအစပိုင်းမှာ local PDF ဒီ EUD ကိုစစ်ကောင်စီကနေပြီးတော့ထိုးစစ်ဆင်တဲ့ပုံစံအနေထားရတွေ့တဲ့အခါမှာအဲ့ဒီဒီတန္တရကာကိုရေးတပ်ဖွဲ့တွေကသူတို့ရဲ့စခန်းပတ်လည်မှာစစ်ကောင်စီထိုးစစ်ဆင်နိုင်တဲ့လမ်းကြောင်းတွေမှာသူတို့ကမြေမြုပ်မိုင်းတွေကိုမြုပ်ထားတာတွေ့ရတယ်အဲ့ဒီမှာပြန်မဖြုတ်နိုင်တဲ့အနေထားတွေရဲ့မိသွားတဲ့အနေထားတွေရဲ့ဥမာဒီမြေမြုပ်မိုင်းကိုထောင်ထားတဲ့တပ်ဖွဲ့ဝင်ကဒီဆုံးသွားလို့ရှိရင်မြုပ်တဲ့နေရာတွေမတည်တဲ့အခါကျတော့ပြန်ဖြုတ်မသွားတဲ့အပိုင်းတွေရှိတယ်အဲ့ဒီမှာတော်တော်လေးဒီလူထုကိုထိခိုက်တာတွေ့ရတယ
်တချို့နေရာတွေမှာဒီသန္ဓရကာကွယ်တပ်ဖွဲ့ချင်းချင်းမတည့်မြတ်တဲ့ခါမျိုးမှာလေမြေမြုပ်မိုင်းတွေကိုပြန်လည်အသုံးပြုနေကြတယ်လို့သူကဆိုပါတယ်တချို့နေရာတွေမှာစစ်ကောင်စီရဲ့မိုင်းတွေကျန်ရှိနေတယ်လို့လက်လုံမိုင်းတွေလည်းအများပြားရှိနေပါတယ်။ဒါတွေကိုတေချာလေးထားပြီးတော့သုံးသပ်ဖို့လိုတဲ့ကြောင်းဆရာခိုင်စာကပြောပါတယ်
။ဆိုတော့ဒီဒီတန္တရာကာကွယ်ရေးတပ်ဖွဲ့တွေရဲ့မြေမြုပ်မိုင်းအပေါ်မှာအသုံးပြုမှုပုံစံဒီမူဝါဒဒီဟိုသူတို့ကပြန်လည်သုံးသပ်ပြီးတော့စနစ်တကျနဲ့အသုံးပြုဖို့တော်တော်လေးအရေးကြီးလာတယ်လို့ကျွန်တော်အနေနဲ့မြင်တယ်ဆိုတော့ဒီမြေမြုပ်မိုင်းနဲ့ပတ်သက်ပြီးတော့ပြည်သူလူထုအထိခိုက်မရှိအောင်သူတို့ကာကွယ်ရေးတပ်ဖွဲ့တွေကိုတိုင်ကစနစ်တကျနဲ့အသုံးပြုတတ်ဖို့တင်ဒန်းတွေပေးဖို့လိုတယ်လို့တပ်တွင်းမှာလည်းတော်လေးကိုစီးနဲ့ကန်းနဲ့ထိမ့်သိမ့်ဖို့ကိုအရေးကြီးတယ်လို့ကျွန်တော်အနေနဲ့မြင်ပါတယ
်အပြည်ဆိုင်ရာမတန်ဆွမ်းသူများနေ့ရဲ့အခုနှစ်ဆောင်မှုကတော့အားလုံးပါဝင်တဲ့ရေရှိတည်တတ်တဲ့အနာဂတ်ဖြစ်ဖို့မတန်ဆွမ်းသူတွေရဲ့ဥဆောင်မှုကိုမြင့်တင်ပေးကြစို့ဖြစ်ပါတယ်မြေမြုပ်မိုင်းရဲ့ဘုံတွေကြောင့်မြန်မာနိုင်ငံအနှံ့မှာလူသေဆုံးမှုနဲ့ရသားထိခိုက်မှုတွေတိုးလာနေပါတယ်။2023ခုနှစ်မှာမြေမြုပ်မိုင်းတွေကြောင့်မြန်မာနိုင်ငံမှာလူပေါင်း1052ဦးထိခိုက်သေဆုံးခဲ့ရပါတယ်။အဲဒီထဲမှာ20ရာခိုင်နှုန်းကကလေးတွေဖြစ်တယ်လို့ UNICEF ကနိုဝင်ဘာလထဲမှာထုတ်ပြန်ထားပါတယ်။ဒါကြောင့်မလို့အာဖဂန်နစ္စတန်နဲ့ဆီးရီးယားလိုနိုင်ငံတွေကိုကျော်တက်ပြီးတော့မြေမြုပ်မိုင်းကြောင့်ထိခိုက်သေဆုံးရသူအများဆုံးရှင်းတဲ့ကိုဝင်လာပါတယ်။ဒီတော့ဒီမှာတော့မြန်မာ Laos Vietnam နဲ့စင်ကာပူနိုင်ငံတွေဟာမိုင်းအုံပြမှုတားမြစ်ထားတဲ့နိုင်ငံတကာစာချုပ်တွေကိုဒီကနေ့ကြည့်လက်မှတ်ရေးထိုးတာမရှိသေးပါဘူးခင်ဗျာ